NLD ဥပဒေအကြံပေးဦးကိုနီလှုပ်ကြံခံရမှုကိုစုံစမ်းစစ်ဆေးနေတာနှစ်ရက်မြောက်လာပြီမဲ့ဘာရည်ရွယ်ချက်နဲ့ဘသူကခိုင်းစေတာလဲဆိုတာကိုအစိုးရဘက်ကထုတ်ပြန်နိုင်ခြင်းမရှိသေးပါဘူး။တစ်ချိန်တည်းမှာရဲစစ်ဆေးချက်တွေကအင်တာနက်ပေါ်မှာပေါက်ကြားလာတဲ့အပေါ်မှာလည်းလုံခြုံရေးတာဝန်ရှိသူတွေရဲ့စုံစမ်းဆောင်ရွက်ချက်တွေပေါ်မေးခွန်းထုတ်စရာဖြစ်လာပါတယ်။နောက်ွယ်ကတရားခင်စစ်မပေါ်ဘဲတနတ်သမားဖမ်းမိမှုနဲ့ပဲအဆုံးသတ်တော်မှကိုစိုးရိမ်နေကြတဲ့အကြောင်း VOA သတင်းတော်မမေခစုံစမ်းမင်းမြန်သတင်းပေးပို့ထားပါရရှင်
။တရားလွှတ်တော်ရှိနေဦးကိုနီကိုတနတ်နဲ့ပြစ်ခတ်လုကြံခဲ့သူတနတ်သမားကိုရဲတွေကစစ်မင်းမှုလုတာမှာသူဖြေထားတဲ့ဖြေဆူချက်တွေဟာလူမှုကွန်ရက်မီဒီယာတွေပေါ်မှာပေါက်ကြားပြန့်နှံ့ခဲ့ပါတယ်။ဒီစာရွက်စာရမ်းတွေဟာတနတ်သမားရဲ့ဖြေဆူချက်အစ်စ်မှန်တွေဖြစ်တယ်လို့နိုင်ငံတော်သမ္မတရုံပြောရေးဆိုခွင့်ရှိသူက VOA ကိုအတည်ပြုပေးပါတယ်။ဥပဒေချောင်းအရာဆိုရင်တော့ဒီလိုရဲစစ်ဆေးချက်တွေကအများပြည်သူကိုထုတ်ဖော်ပြသဖို့ကန့်တတ်ထားပါတယ်။ဒီလိုရဲစစ်ဆေးချက်အချို့ပြန့်နှံ့မှုကအစိုးရရဲ့လုံခြုံရေးပိုင်းကိုမေးခွန်းတွေထုတ်လာသလိုလုံခြုံရေးတာဝန်ရှိသူတွေရဲ့စစ်ဆေးမှုတွေကိုလည်းဝေဖန်ထောက်ပြလာတာတွေရှိလာခဲ့ပါတယ်။ဘလို့ကြောင့်အွန်လိုင်းမှာပြန့်နှံ့ခဲ့တယ်လဲဆိုတော့တရားဝင်ထုတ်ဖော်ပြောဆိုထားခြင်းမရှိသေးပါဘူး။ဥပဒေပညာရှင်တဦးဖြစ်တဲ့တရားလွှတ်တော်ရှေ့နေဦးကြည်မြင့်ကတော့ရှာရှာပါပါလူမြင်ကွင်းမှာအသက်ခံလိုက်ရတဲ့ဒီဖြစ်ရက်ကိုအစိုးရပိုင်းဘက်ကဖိဖိစီစီကင်တွယ်မှုအားနည်းနေတယ်လို့ယူဆပါတယ်။ဒီလိုဖိဖိစီစီမကင်တွယ်မှုကြောင့်တကယ့်တရားခံအစ်စ်မပေါ်ဘဲပြီးဆုံးသွားမှာကိုစိုးရိမ်မိတယ်လို့ပြောပါတယ်
။ဒါကတော့အရန်ရှုပ်ထွေးနေတယ်။NLD အဖွဲ့ချုပ်ကဥဝင်းထိန်ကိုလည်းသူတို့ဝေရောက်မဆွတ်ဖက်ဘူးလေဖိအားမပေးဘူးလေသူ့အလုပ်ကိုသူလုပ်တာပဲတဲ့လုပ်ပါလိမ့်မယ်လို့ဦးဝင်းထင်ကအဲ့ပြောထားတော့အဲ့ဒါအတော်အချင်းဆုံးလူပြောပြောတာလေအဲ့တော့ဆရာတို့ကပြောရမှာရော့ခက်နေတယ်။တနေ့ဒီပါတီကလည်းပဲသူတို့ခေါင်းဆောင်သူတို့တေမတကြောက်နေရတာသူတို့ခေါင်းဆောင်ကမီးစိတ်မပြအောင်ရှင်တော်တော်မလုပ်ရဘူး။ဒေါန်ဆန်းစုမီးစိတ်မပြပဲနဲ့သူကဂရင်းနိုင်မရပဲနဲ့သူ့တို့ကဘာအဆိုးမှတင်ရဘူးဘာမှမဆုံးဖြတ်ရဘူး။ခေါလို့ဒီလိုနဲ့ဆုံးတက်ပြလိုက်ပါဦးသိဆိုးရင်တာပဲ။ဒီလိုလောက်ကြံမှုမျိုးရတယ်ဟိုမှာဒီမှာတခါမှမပေါ်ဘူး။ဒီတက်လာတဲ့လူထုအဆိုးကလုံးကြွေရို့လုံးဝကန့်ခွင့်မရှိဘူး။ရဲတပ်ဖွဲ့ကြီးကစစ်တပ်အောင်ရောက်နေ။အဲ့တော့သူတို့ပြည့်တဲ့တရင်မယ်ရမယ်။သူတို့လုတ်ချင်တာတွေဝင်အောင်ဆွတ်ဖက်လို့လည်းမရဘူး။အဲ့ဒါအစင်လားအဲ့လိုလုတ်နေကြပဲစစ်တပ်က250သမိုင်းမှာတော့အဲ့ဒီသဘောမျိုးကြီးဖြစ်နေတယ်။မဟုတ်တာတွေရှောက်ပြနေတယ်လေ။အဲ့ဒါကြီးကတော်တော်တန်ပြားဖြစ်စရာကောင်းတယ်။ဥပုံနေနဲ့ဖျားခိုင်းနေလည်းမဆိုင်ဘူး
။နိုင်ငံတော်အတွက်အရေးကြီးတယ်။ဒီလုတ်ချက်မှုဆိုင်ရာစာရွက်စာတမ်းအချို့အွန်လိုင်းမှာပြန့်နှံ့ခဲ့တာဟာနိုင်ငံရဲ့လုံခြုံရေးစနစ်ကျိုးပေါက်တာပဲလို့နိုင်ငံရေးလေလာသုံးသပ်သူဒေါက်တာရံမျိုးသိန်းကဝေဖန်ထောက်ပြခဲ့ပါတယ
်။လုတ်ချက်တက်ဖြတ်ခံရတဲ့ဟလာဖြစ်စဉ်မှာအစိုးရနဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေရဲ့စုံစမ်းစစ်ဆေးမှုအပိုင်းကတော့ဟိုလက်ရှိအခြေအနေမှာပြောမယ်ဆိုရင်အားရကျေနပ်ဖွယ်မရှိဘူးလို့မြင်တယ်။အမှုဖြစ်ပွားပြီးတော့ပေါ့လေဒီ24နာရီအစွဲမှာဟလာခဏဦးသတင်းထုတ်ပြန်မှုနော်ဟိုချေချေမြင့်မြင့်မလုံနိုင်တာကလည်းပဲဒီအများပြည်သူကြားမှာယုံကြည်မှုကိုကြာဆင်းစေတယ်လို့ကျွန်တော်ကတော့မြင်တယ်။အချက်ဖက်အဖွဲ့အစည်းတွေနေနေနဲ့လည်းဟိုစောင့်ကြည့်လေ့လာဖို့လိုအပ်တယ်လို့မြင်တယ်။နောက်ပြီးတော့လွှတ်တော်အနေနဲ့လည်းပဲကျွန်တော်အမြင်အားဖြင့်တော့စောင့်ကြည့်လေ့လာဖို့လိုအပ်တယ်လို့မြင်တယ်။ဘာဖြစ်လို့လဲဆိုတော့လူမြင်ကွင်းမှာဟလာလူတယောက်ကိုပူးပေါင်းကိုတနက်နဲ့ပြစ်ပြီးတတ်တယ်။နော်အင်တာမှာလူမဆန်တဲ့ဒီလိုဖြစ်ရက်တစ်ခုဖြစ်ခဲ့တယ်ဆိုတာကိုအရေးတူနဲ့တော့လေးလာဆောင်ကြည့်ဖို့လိုအပ်တယ်လို့မြင်တယ်။
အွန်လိုင်းမှာပြန့်နှံ့နေတဲ့အဲ့ဒီစာရွက်စာတမ်းအရာရာဇဝဲမှုနဲ့ထောင်ချဘူးတဲ့မြင့်ဆွေဆိုသူကဥက္ကုဏီရဲ့တပ်ပုံကိုပြပြီးတက်ပေးမယ်ဆိုပါကကားတစီပေးမယ်လို့ဆိုကလုတ်ချံရမှာအတုံးပြူတဲ့တနက်နှစ်လက်ကိုလည်းပေးခဲ့ကြအောင်ဖမ်းမိထားတဲ့တနက်သမားကထွက်ဆိုထားပါတယ်ဒီစာရွက်စာတမ်းနေဘသူစီကစတင်ပြန့်နှံ့လာတယ်လဲဆိုတာကတော့အခုချိန်ထိမသိရှိရသေးပါဘူးဖမ်းမိထားတဲ့တနက်သမားကြည်လင်ဟာရှေးဟောင်ဖျားခိုးယူရောင်းဝယ်မှုနဲ့ထောင်ချခဲ့သူဖြစ်ပြီးသမရဦးသိန်းစိန်လက်ထက်ကလူငင်းချမ်းသာခွင့်နဲ့ပြန်လည်လွတ်မြောက်လာသူတဦးဖြစ်ပါရဲ့ရှင်။